တခိုင်ပြည်နယ်ထဲမှာရခိုင်လက်နက်ကင်ကျန်အေးကဖမ်းခံထားရတဲ့ကုန်းလန်းပို့ဆောင်ရေးညှဉ်းပန်းမှုဦးစီးဌာနကရင်းမောင်း16ဦးနဲ့ကျန်2ဦးပေါင်း18ဦးပြန်လွတ်လာတဲ့အခါမှာတော့တာဝန်ကျတဲ့ခီးလန်းကိုဆက်မသွားတာကြောင့်ဆိုတဲ့ဆွဲချက်နဲ့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကခုံရုံးဖွင့်စစ်ဆေးမှာဖြစ်ပါတယ်စစ်ဆေးခံရမယ့်သူတွေကတော့အခုလိုမျိုးခုံရုံးဖွင့်စစ်ဆေးရတဲ့အဓိကအကြောင်းရင်းဟာအဖမ်းကြီးခံရခြင်းအတွင်းဖြစ်ခြင်းတွေကိုမီဒီယာတွေမှာအမှန်တိုင်းပြောဆိုခဲ့တာနဲ့ပတ်သက်နေတယ်ဆိုပြီးယူဆချက်တွေလည်းရှိပါတယ်နိုင်ကွင်းအိမ်သတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ပါ။အေအဖွဲ့ကဖမ်းဆီးကြီးပြန်လွတ်လာတဲ့ကုန်းလန်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနကရင်းမောင်း16ဦးနဲ့ကျန်2ဦးကိုတာဝန်ကျရာမောင်သွင်းမျိုးကျိုးစုလက်ခံရေးစခန်းကိုမသွားလို့ဆိုပြီးဌာနကနေခုံရုံးဖွဲ့အရေးယူဖို့အစီအစဉ်နေတာပါ။ရင်းမောင်း16ဦးကိုခုံရုံးဖွဲ့စစ်ဆေးမဲ့အကြောင်းကိုတော့အဖမ်းခံရတဲ့ကဲပြန်လွတ်လာတဲ့ရင်းမောင်းသူကြီးကြပ်ရေးမှုဦးစော်ဖုံးဦးက FOA ကိုခုလိုပြောပါတယ်။
ကျွန်တော်တို့ပထမဌာနလွတ်လာတယ်။သူတို့ကလုံခြုံရေးရောပါရောအကုန်စိတ်ကြပါတယ်။အဲ့ဒီတဲ့တင်းပို့တော့တာဝန်ယူပါတယ်ဆိုပြီးတော့လွတ်တာပါတော့ကျွန်တော်တို့။တာဝန်မယူနိုင်လို့ပဲကျွန်တော်တို့ကလက်တွေအဖမ်းခံရတယ်လေ။ဒါကျွန်တော်တို့အပွဲစည်းလို့ရဆိုရင်ဒါလုံခြုံရေးကျူးပေါက်သွားပြီ။ဒီကျွန်တော်တို့ရဲ့ဝန်ထမ်းတွေကစိတ်ကံစားမှုတွေဖြစ်သွားပြီ။အဲ့တော့ကျွန်တော်တို့ကဟိုမှာဓာတ်ပေါင်းပေါင်းဖို့တာဝန်ထမ်းတာမျိုးဆိုတော့ကျွန်တော်တို့ဘယ်လုံးမှမဖြစ်နိုင်တော့ဘူးပေါ့နော်။ကျွန်တော်တို့ကအဟိုမှာတော့လဲရမယ်တောင်းကိုမလဲနိုင်တော့ဘူးအဲ့ဒါကိုသူတို့ကဘယ်လိုကျွန်တော်တို့ကအပြည့်မြင်လဲဆိုတော့ကျွန်တော်တို့သဘောနဲ့ကျွန်တော်တို့ပြန်လာပါမယ်ဆိုပြီးတော့ပဲချက်ကိုထိုးချတာပေါ့နော်အဲ့လိုပုံနဲ့ခုံရုံးပွဲဆက်တာကကျွန်တော်တို့အဲ့ဒီအရှိအောင်လုံးကိုဆက်မှာပေါ့နော်ကျွန်တော်တို့ဒီကပြစ်ဖို့ဒီပါကဘူကြီးမင်းနိုင်ပေါ့နော်အဲ့ဒီတက်မလို့ပြောင်းလာတာပဲဘူကြီးမင်းနိုင်နောက်ဘူကြီးအောင်မော်ဘူကြီးကျော်ဒီဟာသူတို့ကကျွန်တော်တို့ဌာနမှာလည်းယာရုတွေယူထားပြီးတော့တက်မလို့နေရွှေ့တာအဲ့ဒီလူတွေကခေါင်းဆောင်ပြီးတော့ရှင်းပါပေါ့နော်တင်းနေလာနေတာစပြီးတောက်ကြနေပြီရှင်းပ
ါဒီလိုဖန်စီခံရတို့ဆက်ချောက်ဦးတဲကရင်မောင်းသူကြည့်ကြရည်မှုဥစော်ဖုံးဦးလဲပါတာမို့အခုလိုခုံရုံးဖွဲ့စစ်ဆေးကြမှာသူလဲထွက်ဆိုရမှာဖြစ်ပါတယ်ဒီခုံရုံးကိုတပ်မတော်ကနေကြောင်းလာတဲ့ပို့ဆောင်ရေးနဲ့စက်တွေယူဝန်ကြီးဌာနတာဝန်ရှိသူတွေနဲ့ဖွဲ့စည်းထားတာလို့ဆိုပါတယ်ပြီးခဲ့တဲ့ဒီဇင်ဘာ31ရက်နေ့ကစစ်တွေဘူရီကြောင်မြို့ကိုပြေးဆင်းနေတဲ့အောင်တခွန်ခုနှစ်ရင်းရင်ပေါ်လိုက်ပါလာပြီးဒုက္ခသည်ကျေဆွေကြီးလက်ခံစခန်းကိုသွားမဲ့ရင်မောင်းဆက်ချဦးကိုရေတိကြောင်မြို့နဲ့သဘူကျွန်းကြီးမှာအေအေရခိုင်လက်နက်ကန်အဖွဲ့ကဖမ်းဆီးသွားခဲ့တာပါဂျန်တက်နှူးကတော့ဖမ်းဆီးခံရတဲ့ဆဲပေါင်မသွားခဲ့ပါဘူးတရက်တာထိန်းသိမ်းသာပြီးဇန်နဝါရီလတရက်နေ့မှာပြန်လည်လှုပ်ပေးခဲ့ပေမဲ့တာဝန်ကျရာမောင်သောမြို့နဲ့လှဖိုးကောင်ငခုရပြန်လည်လက်ခံရေးကျေဆွေကြီးစခန်းကိုမသွားဘဲပြန်လာတဲ့အတွက်စုစုပေါင်းရင်မောင်းဆက်ချဦးကိုနေပြည်တော်မှာခုံရုံးဖွဲ့စစ်ဆေးခံရမှာဖြစ်ပါတယ်ခုံရုံးဖွဲ့စစ်ဆေးခံရတဲ့အတိအကျအကြောင်းရင်းဟာအဖမ်းဆီးခံရခြင်းတွင်ဖြစ်စဉ်တွေကိုမီဒီယာတွေကအမှန်တိုင်းပြောဆိုခဲ့တာနဲ့ပတ်သက်နေတယ်လို့ဦးစော်ဖုံးဦးကယူဆပြောဆိုပါတယ်
ဒီကနေ့ဆိုပြောချင်တာကကျွန်တော်တို့တိုင်းသားရေကောင်းဆက်ဆံလိုက်တဲ့အပေါ်မှာတို့သိချင်းမှာဒီတက်ခက်ကလူတွေကမလိုလားပုံနဲ့မျိုးရှင်ကျွန်တော်တို့ဒီလောက်တည်းကမေးတော့ကျွန်တော်ဒီစိတ်ကတက်တဲ့ရှင်ပေါ့နော်ဆံမကြီးတောင်းတလားဘာလားအဲ့လိုမေးတဲ့အချိန်မှာကျွန်တော်ကတော့ဘယ်လိုလုပ်လဲကျွန်တော်အသက်ကိုတို့လှုပ်ပေးရတယ်ကျွန်တော်အဲ့တော့တိုင်းသားတွေမှာတော့သူ့ဘုံသူ့ဆင်တန်းနဲ့ဒေသကြီးကကောင်းတာရှိပါတယ်လို့ကျွန်တော်အဲ့လိုဖြေလိုက်တယ်အဲ့ဒီပုံမှာလည်းတို့မလိုလားဦးနေပါပေါ့နော်ကျွန်တော်တို့သေးသွားပြီကျွန်တော်တို့ကနေစိတ်ခံရတယ်အတူအားရယူပဲလူတွေကကျွန်တော်ကတကယ်မှမနေဆက်တာမနေဆက်တာမနေဆက်ဘူးပဲပြောရမှာကျွန်တော်တို့ဌာနကလည်းအခုတက်တာလူတွေကြီးအောင
်ဒီလိုဖြစ်စဉ်ပေါ်နိုင်ငံတော်အမေကပုတ်ကိုတောင်းစားစုကြည်ကိုတင်ပြသွားမယ်လို့လည်းဥစော်သုံးဦးကပြောပါတယ်
ကျွန်တော်တို့အခွင့်အတိုင်းကတော့ကျွန်တော်တို့ကိုသိကြမယ်သူတို့တိုင်းရဲ့ဒီနေ့လောက်တာနဲ့ဒီတိုင်းနဲ့ကျွန်တော်တို့ဒီဆက်ရှိအောင်လို့သူ့ပြီးအတိုင်းငင်ကအိမ်ကိုသွားတွေ့မယ်အတိုင်းငင်ကတွေ့ခံမလားကျွန်တော်တို့ရဲ့အပိုင်းခံမလားကျွန်တော်တို့ဆက်လျှောက်မှာပေါ့နော်ဒီလိုကြီးအမှန်တကယ်ဖြစ်နေပြီးရေပြင်မှာတော့လက်တွေ့ဒါတွေကိုတောင်းဝင်ရှိတဲ့သူတွေဘယ်လိုဆုံးဖြတ်ပေးမလဲဆိုတာကိုကျွန်တော်ချူမဲ့တဲခွဲစီချင်တာပေါ့နော
်ကာညာရေမောင်းဆက်ရှိဦးကိုခုံရုံးခွဲစစ်စစ်နဲ့ဆိုတဲ့ဖြစ်စဉ်ပေါ်ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကလက်ထောက်သွင်းဖို့ဦးအောင်ရဲသွင်းကိုဆက်သွယ်နေရန်ရမှာတော့
ဘလို့ဆိုတော့ဒီကျွန်တော်ကဒုက္ခရရဖြစ်တယ်မယ်လည်းကြီးထွက်နေတာဘောတယ်မရှိနိုင်ဘူ
းလက်ရှိခုံရုံးဖွဲ့စစ်စစ်ခံရမဲ့ကာညာနာရင်မောင်း18ဦးဟာဒေသအနှံ့ကမိမိတို့နေအိမ်မှာရှိနေကြလို့လာမဲ့ဇန်နဝါရီ23ရက်နေ့နေပြည်တော်မှာစစ်စစ်ခံရမှာဖြစ်ပါတယ်ခုံရုံးဖွဲ့စစ်စစ်ပြီးရင်သူတို့ကိုယာတူးချတာဒါမှမဟုတ်အလောက်ကထုတ်ပယ်တဲ့အထိဖြစ်လာနိုင်တယ်လို့လည်းဒုကြည်ကြရင်မှုဥစော်ဆုံးဦးကပြောပါတယ်ရခိုင်ပြည်နယ်ပြင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့စီရင်တင်းမာမှုတွေဖြစ်ပွားနေစေဖြစ်တယ်လို့ခင်းကြီးတွားလိုက်ရမှာလဲအစိုးရနဲ့တပ်ဆိုင်တဲ့ဝန်ထမ်းတွေကိုအေအဖွဲ့ကနေမကြာခဏဖမ်းဆီးမှုတွေရှိနေတာပါပြီးခဲ့တဲ့2019ခုနှစ်ဒီဇင်ဘာ24ရက်နေ့မှာဘူရီတောင်မြို့နယ်တောင်မစာစခန်းကလောက်ဝကလက်ထောက်ငင်ကြားရင်မှုဥတည်မျိုးအောင်နဲ့လာဂျိုတူလောက်ဝကရာရှိနှုတ်အပေါင်း3ဦးကိုအေအဖွဲ့ကနေဖမ်းဆီးခေါ်ဆောင်သွားခဲ့တယ်လို့အော်တိုဘလ26ရက်နေ့ကလည်းရတိတ်ကြောင်မြို့နယ်မေယူမြစ်တွင်အများကြီးဒီစည်းပေါ်မှာပါလာတဲ့တပ်မတော်သားရဲနဲ့အစိုးရဝန်ထမ်းစုစုပေါင်း16ဦးကိုဖမ်းဆီးသွားခဲ့တာဖြစ်ပြီးအခုချိန်ထိပြန်မလွတ်သေးပါဘူးပဋိပက္ခဖြစ်ပွားရာဒေသကိုတွာလာမယ်ဆိုရင်တပ်ဆိုင်ရာကိုကြောင်းကြဖို့ဖွေးဖွေးချက်ရမှသာတွာလာဖို့ရခိုင်ပြည်နယ်ပညာရေးဌာနကလည်းတရက်ပိုင်းမှာကြေညာချက်ကြန့်ဝေထားပါတယ်ခင်ဗျာ